မိုးကောင်ရေရှာမှုကြောင့်မဲကောင်မြေရေဟာနှစ်ပေါင်း90အတွင်အနည်းဆုံးအဆင့်ကိုရောက်ရှိနေပြီးမြေကျောင်းတရှောင်းနေထိုင်ကြသူတွေအတွက်ချင်းချောင်းမှုတစ်ခုဖြစ်လာနေပါတယ်။မြေကျောင်းတရှောင်းမှာတစ်နှစ်ကို2သီးစာစိုက်ပျိုးကြတဲ့လာဝနိုင်ငံကလယ်သမားတွေအခုတော့တရာသီးသီးနှံစိုက်ဖို့မိုးမျှော်နေရတဲ့အခြေအနေကိုရောက်ရှိနေပါတယ်။ထိုင်းနိုင်ငံမှာလည်းမိုးကောင်ရေရှာမှုကိုခံစားနေရပြီးထိုင်းအစိုးရ ူပြီးတခြားထိုင်းနိုင်ငံတွင်းကမြစ်တွေထဲကိုရေဖြည့်နေရပါတယ်။မိုးကောင်ရေရှားမှုကြောင့်ဗီယက်နမ်နိုင်ငံမှာခန့်မှန်းခြေအမေရိကန်ဒေါ်လာတန်း100ကျော်တန်ဖိုးရှိမဲ့စပါးကင်ဟက်တာ36,000ပျက်စီးမဲ့ရေနဲ့ကျုံ့တွေ့နေရပြီးတစ်တီးဆိုင်ကင်ဟက်တာ29,000တို့ဟာလည်းမိုးကောင်ရေရှားမှုထံကိုခံစားနေရတယ်လို့ဒေတာတွင်သတင်းတွေမှာဖော်ပြကြပါတယ်။မဲခေါင်မြေကြောင်တစ်ချောင်းနိုင်ငံတွေမှာမိုးကောင်ရေရှားမှုဆိုးဝါးတဲ့ဆိုးဝါးလာတဲ့အခြေအနေမှာတရုတ်နိုင်ငံဘက်ကမဲခေါင်မြစ်ပေါ်မှာတိဆောက်ထားတဲ့ဂျင်ဟွန်းရေအားလျှက်စစ်စီမံကိန်းကရေလွှဲပေါက်တွေကိုဖွင့်လှစ်ပြီးမဲခေါင်မြစ်အတွင်းရေလွတ်ဖို့ဆုံးဖြတ်ထားတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရလီယူခန်းကပြီးခဲ့တဲ့အင်္ဂါနေ့ကပြောဆိုပါတယ်။မဲခေါင်မြစ်ပေါ်မှာတိဆောက်ထားတဲ့ဂျင်ဟွန်းဆဲကနေမဲခေါင်မြစ်အတွင်းရေလွတ်မဲ့အကြောင်းမဲခေါင်မြစ်ကြောင်တစ်ချောင်းနိုင်ငံတွေဖြစ်တဲ့ထိုင်း၊မြန်မာ၊လာအိုကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုတရုတ်ဘက်ကအကြောင်းကြားထားပြီးဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်နိုင်ငံကမဲခေါင်မြစ်အတွင်းရေလွတ်မဲ့အစီအစဉ်ကမိုးကောင်ရေရှားမှုကိုရေတို့ဖြည့်ဆည်းနိုင်မယ့်အခြေအနေရှိပေမဲ့မဲခေါင်မြစ်ကြောင်တစ်ချောင်းနေထိုင်ရတဲ့လယ်သမားတွေကတော့မိုးကောင်ရေရှားမှုကြောင့်ရေရှည်တက်ရောက်မှုတွေအပေါ်မှာစိုးရိမ်နေကြပါတယ်ရှင်။